စီးရီးယားမြောက်ပိုင်းကိုပါနီမြို့မှာ IS အစ္စလာမစ်စစ်သည်ကြွတွေကိုတိုက်ခိုက်နေတဲ့စီးရီးယားခတ်တပ်ဖွဲ့တွေနဲ့ပူးပေါင်းမဲ့အီရတ်ခတ်တပ်ဖွဲ့ဝင်ပထမအထုပ်ဟာကိုပါနီမြို့စီရောက်သွားကြပြီလို့လှုပ်ရှားသူတွေကပြောပါတယ်။အီရတ်နိုင်ငံကာဒစ္စတန်ဒေသကပက်ရှမာဂါတပ်ဖွဲ့ဝင်10ယောက်လောက်ဟာတူရကီကနေနေဆက်ဖြတ်ပြီးကိုပါနီမြို့ထဲဝင်သွားပြီလို့ပြည်ထင်ချေဆိုင်စီးရီးယားလူခွင့်ရေးဂျင်နီစောင့်ကြည့်လေလာရုပ်ဖွဲ့ကပြောတာပါ။တူရကီဆွေးရောင်းတဲ့သဘောတူညီချက်အရတပ်ဖွဲ့ဝင်150လောက်ဟာတူရကီနိုင်ငံထဲကနေဗိုဒူးနီကတရက်ကြာဖြတ်ပြီးစီးရီးယားနေဆက်စီရောက်သွားကြပါတယ်။စတေမာလာလေကလေးက IS အဖွဲ့ရဲ့ထိုးစစ်ကိုခုခံပြီးကိုပါနီမြို့ကြမတော်အောင်တိုက်ခိုက်နေတဲ့ခတ်တပ်ဖွဲ့တွေနဲ့အဲ့ဒီလက်နက်ကင်တွေတော့ပေါက်မှာပါစီးရီးယားလူမျိုးရေးတပ်ဖွဲ့ကလက်နက်ကင်90လောက်ပါတဲ့အဖွဲ့တစ်ဖွဲ့ကလည်းဗိုဒူးနေတုံးကပဲကိုပါနီမြို့စီရောက်သွားကြပါတယ်ကိုပါနီကစီးရီးယားခတ်လက်နက်ကင်တွေဟာတူရကီကမတရားသည့်ဖြင့်ကျင်းညာထားတဲ့ကာဒစ္စတန်လူထုမပါတီနဲ့အချိတ်ဆက်ရှိတာကြောင့်နိုင်ငံရေးတပ်ဖွဲ့ဝင်တွေကိုမလွတ်ဘူးလို့တူရကီဆိုရကပြောထားပါတယ်ကာဒစ္စတန်လူထုမပါတီဟာယဉ်ကျေးမှုနဲ့နိုင်ငံရေးအခွင့်အရေးတွေအတွက်တူရကီဆိုရနဲ့တိုက်ခိုက်နေတာဆယ်စုနှစ်သုံးခုရှိနေပါပြီကိုပါနီမြို့ကိုတိုက်ခိုက်နေတဲ့ IS စစ်သွေးကြွတွေကိုပြစ်မှတ်ထားပြီး American စစ်လေယာဉ်တွေကလည်းတရင်ဘက်အတော်ကြာလေကြောင်းကနေတိုက်ခိုက်ပေးထားပါဗျ။